စကိုင်းတိုင်းမုံရမြို့တတော်ရက်ကွက်မှာနေအိမ်ထဲဝင်ဓမြတိုက်ပြီးကိုဝင်ဆောင်အမျိုးသမီးတူကိုပြစ်ခတ်ခဲ့တဲ့လူတွေဟာမြို့ပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့သူတို့ကိုဖမ်းဆီးထားတဲ့မုံရွာ Guardian Force ကပြောပါတယ်။အဲ့ဒီဖြစ်စမှာပါဝင်တဲ့ကျူးလွန်သူ9ဦးကိုဖမ်းဆီးထားပြီးအချင်းနောက်နဲ့ပို့လိုက်တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမုံကစူးစီးတင်ပြပေးပါမယ်ခင်ဗျာ။
မုံရွာမြို့ထန်းတော်ရက်ကွက်အင်းဖြက်လန်းကနေအိမ်သိန်းကိုအော်ဂိုလတ်စရဲ့နေ့လယ်3နာရီဝန်းကျင်မှာလူသူစုရောက်လာပြီးပစ္စည်းလူရရင်နေအိမ်မှာရှိတဲ့လူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာပါ။အဲ့ဒီပြစ်ခတ်မှုကြောင့်မွေးကန်ဤကိုဝင်ဆောင်အမျိုးသမီးသေဆုံးခဲ့ပြီးဖုန်းနှလုံးနဲ့ဆိုင်ငယ်တစ်စီးကိုလည်းယူဆောင်သွားတယ်လို့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါရယ်။ကျူးလွန်သူတွေကိုမုံရွာ Guardian Force ကဖမ်းဆီးရမိပြီးသူတို့ကိုစစ်ဆေးနေတဲ့ရုပ်သံဖိုင်နဲ့လူမှုကွန်ရက်ကနေတဆင့်ပြန့်နှံ့လာပါရယ်။ကျူးလွန်သူ9ဦးလုံးကိုအကျဉ်းထောင်နဲ့ပို့ထားလိုက်ပြီလို့သူတို့ကိုစစ်ဆေးခဲ့တဲ့မုံရွာ GF တာဝန်ရှိသူကိုအကူကပြောပါတယ
်။နောက်ဆုံးအခြေအနေကတော့ကျွန်တော်တို့အခုသူတို့ကိုထောင်တော့ပို့လိုက်ပြီပေါ့နော်အကျဉ်းထောင်ကိုပို့လိုက်ပါပြီ။ကျွန်တော်တို့ဘက်ကအကျဉ်းထောင်ပေါ့ဗျ
။မုံရွာ Guardian Force ဟာစကိုင်းတိုင်းထဲမှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ဒေသခံအဖွဲ့တွေကြားကတိုက်ပွဲတွေမှာပူးပေါင်းမဟာမိတ်အနေနဲ့ဝင်ရောက်ပါဝင်လေးရှိပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်မှာဖြစ်ပွားခဲ့တဲ့6ရက်ကြာတိုက်ပွဲမှာလည်းမုံရွာ Guardian Force အပါအဝင်ဒီကံတော်လည်းအဖွဲ10ဘွဲ့တက်မနဲ့ပူပေါင်းပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ကြတာပါနေအိမ်ထဲဝင်ပစ္စည်းတွေကိုလူရက်ပြီးကိုဝင်ဆောင်အမျိုးသမီးကိုတနက်နေ့ပြစ်တက်သွားသူတွေဟာမုံရွာ Guardian Force ကဆိုပြီးအစောပိုင်းမှာဆွဆွဲတာတွေလည်းရှိခဲ့ပါတယ်ကျူးလွန်သူတွေဟာမုံရွာ GF ကမဟုတ်ကြောင်းညှင်းဆိုထားပြီးမျိုးပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့ကိုဝါကူးကပြောပါတယ်
ကျွန်တော်တို့စေချောင်းကလူပေါ့အချင်းချင်းပြန်ဖမ်းတယ်ပေါ့ကျွန်တော်တို့လုပ်တဲ့သူချင်းတယ်ဟုတ်အဲ့ဒါအဲ့ကိစ္စကိုလည်းခဏနေကျွန်တော်တက်ရှင်းပေးပါပါဒီကောင်တွေလည်းလက်နက်ကင်နဲ့အဖွဲ့စည်းရပဲ UG အဖွဲ့ပေါ့လူစီအဖွဲ့ဟိုပဲလောလောဆယ်တော့အဲ့အဖွဲ့ကိုအတီးပြို့တော့ကျွန်တော်တို့လိုက်နေတယ်ဗ
ျမုံရွာမြို့ထန်းတော်ရက်ကွက်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်အဲ့ဒီအနီးတစ်ဝိုက်မှာစစ်ကောင်စီအဖွဲ့တွေရှိနေတယ်လို့သိရပါတယ်မြို့တွင်းအသွားအလာကတော့ပုံမှန်အတိုင်းရှိနေပြီးအရင်ရက်တွေကလို့အချို့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတော့ဆက်ပြီးရှိနေတယ်လို့မုံရွာဒေသခံသူကပြောပါတယ
်ဒီတော့အထူးခြားကြီးတော့မရှိပါဘူးမဟုတ်အမျိုးတွေတော့အဲ့လိုတချို့တလီတနေရာတော့အဆက်ဆေးရှိရလို့ရှိရပါမှာဟုတ်တော့သွားကြပါလေမဟုတ်တခါတလီတော့အလိုမျိုးကြီးလမ်းမှာဆက်ဆေးရလို့ပါလို့ရှိရရှင်ဟုတ
်တိတ်ဆုံးသူအမျိုးသမီးဟာဦးကောင်းကိုကြည်ထိမှန်ခဲ့ပြီးတော့မိခင်နဲ့အတူဘိုက်ထဲကကလေးပါတိတ်ဆုံးသွားခဲ့တာပါကျူးလွန်သူတွေဟာမျိုးပြပျောက်ကြားအဖွဲ့ကဖြစ်တယ်လို့သူတို့ကိုဖမ်းမိထားတဲ့ Guardian Force ကပြောပေမဲ့ VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူးမုံရွာမျိုးပေါ်မှာစစ်ကောင်စီတပ်တွေလှည့်လည်သွားလာပြီးလမ်းမပေါ်မှာဆက်ဆေးရတွေရှိနေတဲ့ကြားကကျူးလွန်သူမသိတဲ့လူရဲမှုတွေကလည်းရှိနေတာပါပစ္စည်းဝင်လူတွေသူတွေမှာတနက်ပလာတာမျိုးလည်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ပြပြီးအကြမ်းဖက်ဓမြတိုက်လူရဲတာတွေဟာတကြံကာလပြီးနောက်ပိုင်းမုံရွာမြို့ပေါ်မှာခက်စိတ်စိတ်ဖြစ်လာပြီးမဲ့ရဲစခန်းမှာတိုင်ကြားတာမျိုးတိတ်မတွေ့ရဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်သက်အာဏာသိမ်းပြီးနောက်ပိုင်းဘသူဘဝကျူးလွန်နေဆိုတာမသိရတဲ့ခိုးဆိုးလူရဲမှုတွေပြစ်ခတ်ခံရတာတွေကမကြာခဏဆိုလိုရှိနေပြီးနေဘက်အချိန်မျိုးပြနေရာတွေမှာပါလုံခြုံရေးစိုးရိမ်ရတဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။